မြန်မာနိုင်ငံကဝယ်ယူထားတဲ့တရုတ်နိုင်ငံထုတ် Sinopharm COVID-19 ကာဝယ်ဆေးအလုံးရင်နောက်ထပ်၄သန်းရန်ကုန်လေဆိပ်ကိုရောက်လာပြီလို့ရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ပါတယ်။အခုချိန်ထိမြန်မာနိုင်ငံကိုတရုတ်ထုတ် COVID ကာဝယ်ဆေးအလုံးရင် 16.6 သန်းရောက်နေပြီဖြစ်ပြီးအဲ့ဒီထက်က 3.6 သန်းကတရုတ်အစိုးရကလှူဒါန်းလာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတင်းနင်းရည်နေ့အထိဆို COVID ကာဝယ်ဆေးဆေးပတ်လည်အောင်ထိုးနှံပေးသူ 3.9 သန်းရှိပြီးပထမချိန်ထိုးပြီးသူက 3.48 သန်းကျော်ရှိနေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနတင်းနင်းရည်နေ့ထုတ်ပြန်ချက်အရ24နိုင်အတွင်းလူပေါင်း 18,000 ကျော်ကို COVID ရောဂါပိုးစစ်ဆေးရမှာပိုးတွေ့သူက 1,534 ဦးရှိပြီး COVID ကြောင့်သေဆုံးရသူက 62 ဦးရှိနေပါတယ်။အခုချိန်ထိဆိုတဲ့နိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ရောဂါအကူးဆက်ခံရသူက၄သိန်းခွဲကျော်ရှိနေပြီးသေဆုံးရသူက18,000ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါအကူးဆက်ပြန့်ပွားမှုအခြေအနေကြောင့်ကျောင်းတွေကိုအောက်တိုဘာ24ရက်နေ့ထိဆက်တိုက်ပိတ်ထားမှာဖြစ်ပါတယ်။